Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ31ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါရှင်ကျမအခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုဥတီမောင်တန်းနဲ့အတူပြောပြပေးပါပါနိုင်ငံခြံငွေလွှဲမှုအတွက်မြန်မာဘ ഹു ဘဏ်ကနေထပ်ပြီးထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဒီပမာအလုတ်လုံနေသူတွေအခက်ကြုံနေကြပါတယ်ဥရောပကိုတင်ပို့နေတဲ့ပင်မဒန်းငွေပိုင်လိုင်းကိုရုရှားကတုံ့ရက်ပိတ်ထားလိုက်ပါပြီရုရှားရဲ့ပူတွင်ဆီးလေ့ကျင့်မှုမှာတရုတ်နဲ့အတူအိန္ဒိယကလည်းပါဝင်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်ဒီပြည်ပရောက်မြန်မာတွေတီရင်းကိုငွေလွှဲပြောင်းခွင့်ဗဟိုဘဏ်ရဲ့ကန့်သတ်ချက်တွေဒီကနေ့အပြောင်းလဲဖြစ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေဘယ်လိုရှိပါသလဲ
ပြောရတာချက်ပါတယ်သမောသားမှာမဟုတ်ပါဘူးဒီဝိုင်းလုံးနဲ့လို့ဒီကုန်လုံးတော့ခရောက်နေနေတယ်ငွေသေးငွေသေးရဟိုအတင်သေးနဲ့ဟိုအတင်နဲ့ကွာနေတာအဲ့ဒီမူကြီးတော့ကုန်လုံးကတော့ဘာရှိငွေငွေလေးကြီးဆိုတော့လေပုံမှန်ကျန်လေးပဲပေါ့မယ
်ဒါကတော့ပြပမှာအလုံးလုံးနေတဲ့မြန်မာတင်မောသားတဦးက VOA ကိုပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါချင်းပြည်နယ်ဟာခါမြို့ကအရက်သားတွေနေထိုင်ရာဘက်ကိုလက်နက်ကြီးကြားရောက်ပောက်ကွဲတဲ့အတွက်ထိခိုက်ဒဏ်ရာရတဲ့အခြေအနေရခိုင်ပြည်နယ်ကဒေသခံတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်
။ယူကရိန်းတောင်ပိုင်းကဇေဗိုရီရှားနျူကလ িয়ার ဆဲုံနားမှာနောက်ထပ်ပစ်ခတ်မှုတွေအတွက်ရုရှားနဲ့ယူကရိန်းတို့ဗုဒ္ဓဘူးနယ်မှာနှစ်ဖက်အပြန်အလှန်ဆွတ်ဆွဲနေကြကြမှာပဲရုရှားရဲ့ Gazprom စွမ်းအင်ကုမ္ပဏီကနေဥရောပကိုဓာတ်ငွေတင်ပို့မှုခက်တရက်ဆိုင်လိုက်တယ်လို့ကြေညာလိုက်ပါတယ်ဥရောပကိုတင်ပို့တဲ့ပင်မသဘာဝဓာတ်ငွေပိုင်လိုင်း Nord Stream ကိုပြုပြင်မွမ်းမံဖို့အတွက်၃ရက်ကြာပိတ်ထားမှာဖြစ်ကြောင်း Gazprom ကကြေညာထားတဲ့အတိုင်းဗုဒ္ဓဘူးနယ်မှာစပြီးလုံစာတင်ပို့မှုကိုရက်ဆိုင်လိုက်တာလည်းဖြစ်ပါတယ်အလားတူရက်ဆိုင်မှုကိုဂျွန်လလေလောက်တုန်းကလည်း Gazprom ပြုတ်လုခဲ့တာပါယူကရိန်းစစ်ပွဲအတွင်းဥရောပကယူကရိန်းကိုထောက်ခံပံ့ပိုးပေးနေတာအတွက်လက်တုံ့ပြန်တဲ့အနေနဲ့ရုရှားကလည်းဥရောပကိုပေးနေတဲ့စွမ်းအင်ကိုမပေးဘဲထားမှဆိုရင်ကြောင်းဥရောပနိုင်ငံတချို့ကပြောနေတာလည်းဖြစ်ပါတယ်ယူကရိန်းမှာရုရှားတင်ပိုက်ထားပြီးယူကရိန်းပညာရှင်တွေနဲ့လေပတ်နေတဲ့ Zaporizhzhia နျူကလ িয়ার ဆက်ရုံကနျူကလ িয়ার ရောင်ကြီးအနေနဲ့ချက်အောင်မှာကိုနိုင်ငံတကာဆိုရင်နေကြချင်းပါပဲဗုဒ္ဓဘူးနယ်ကဆက်ရုံတဝိုက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုတွေနှစ်ဖက်အပြန်အလှန်ဆွဆဲနေတာဖြစ်ပြီးဒီဆက်ရုံလုံခြုံစိတ်ချရမှုဆိုင်ရာစစ်ဆေးမဲ့ IAEA အပြည်ပြည်ဆိုင်ရာအမှုမြင့်ဆွမ်းရင် Agency အကြီးအကဲ Rafael Grossi ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတော့ဆက်ရုံကိုသွားဖို့အတွက်ဗုဒ္ဓဘူးနယ်မှာပဲထွက်ခွာသွားပြီးဖြစ်ပါတယ
်ယူကရိန်းကဇာပိုရီဇီးယားနျူကလ িয়ার တာပေးဆက်ရုံစိတ်ချလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်ကုလသမဂ္ဂစစ်ဆေးသူပြအဖွဲ့အဖွဲ့ဟာယူကရိန်းကိုဖြတ်ပြီးရုရှားထိတ်ချုပ်ထားတဲ့စစ်ရုံရှိရာကိုဗိုလ်ရုနေမှာတွားနေကြပါပြီ။အဖွဲ့အားရဲများစွာနေထိုင်အလုပ်လုပ်မှဖြစ်ပြီးလုပ်ငန်းဟာအလွန်ကိုရှုပ်ထွေးတဲ့လုပ်ငန်းဖြစ်ပါတယ်လို့နိုင်ငံတကာအမှုမြှစွာရေးအေဂျင်စီ IAEA ညွှန်ကြားမှုချုပ် Rafael Grossi ကပြောကြားလိုက်ပါတယ
်။ We are going to a war zone. We are going to occupy territory and this requires the explicit guarantees from not only from the Russian Federation.
ကျွန်တော်တို့ကစစ်ဇုံကိုတွားနေတာပါရုရှားသိမ့်ပိုက်ထားတဲ့နယ်မြေတဲကိုသွားတာပါရုရှားသာမကယူကရိန်းရဲ့လူသိရှင်ကြအမှတ်ခံချက်လိုအပ်ပါတယ်ကျွန်တော်တို့အဲ့ဒီအမှတ်ခံချက်ရရှိထားပါတယ်လို့ Grossi ကကီးပြုံမှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်နျူကလ িয়ার ဆက်ရုံကဝန်ထမ်းတွေနဲ့လည်းစကားပြောမယ်လို့သူကဆိုပါတယ်ရုရှားကထိတ်ချုပ်ထားပေမဲ့ယူကရိန်းအင်ဂျင်နီယာတွေကဆက်ရုံကိုလက်ပတ်အောင်လုပ်နေကြရတာပါ IAEA အဖွဲ့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့အင်္ဂါနေ့ကလည်းတွေ့ဆုံခဲ့ပါတယ်ဆက်ရုံနေရာကိုစစ်မဲ့ဆုံးဖြစ်သတ်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ထားဖို့ဇယ်လန်စကီကတောင်းဆိုထားပါတယ်။ဒီခီးစင်မှာဆက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်အစုံအတိုင်းစစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးနိုင်မလုံနိုင်ဝန်ထမ်းတွေရဲ့အခြေအနေနဲ့အရေးပေါ်လုံခြုံစိတ်ချရေးဆောင်ရွက်ချက်တွေကိုလုံနိုင်မလုံနိုင်ကိုလည်းကြီးစုမှာဖြစ်တယ်လို့ပြောပါတယ်
။စက်တင်ဘာလမှာစတင်မဲ့သတင်းတစ်ပတ်ကြာရုရှားရဲ့ Vostok 2022 ပူးတွဲဆေးလေ့ကျင့်မှုမှာအိန္ဒိယနဲ့တရုတ်တို့ပါဝင်မှာဖြစ်ကြောင်းရုရှားအစိုးရသတင်းဌာနတက်စ်ကဖော်ပြထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေချိန်မှာပြုလုပ်တဲ့ဒီပူးတွဲဆေးလေ့ကျင့်မှုမှာတရုတ်ရဲ့ပါဝင်မှုကမအံ့ဩကြပေမဲ့အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေဖြစ်ရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်လာတာလည်းဖြစ်ပါတယ်။အိန္ဒိယဟာ2021စက်တင်ဘာကရုရှားမှာကျင်းပတဲ့နိုင်ငံဆုံးပါဝင်တဲ့ဇာပက်ဆေးလေ့ကျင့်မှုမှာလည်းပါဝင်ခဲ့တာပါ။ဒါကြောင့်အခုလိုရုရှားရဲ့ဆေးလေ့ကျင့်မှုမှာအိန္ဒိယပါဝင်မှုဟာမဆန်းပေမဲ့ဒီတစ်ခါဆေးလေ့ကျင့်မှုမှာပါဝင်လာကတော့နိုင်ငံရေးရဖြစ်တယ်လို့အိန္ဒိယသုတေသီတွေကသုံးသပ်ကြပါတယ်။အိန္ဒိယအစိုးရကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးအိန္ဒိယဟာအမေရိကန်နဲ့ရုရှားကြားဘယ်ဘက်မှမလိုက်ပဲဂျာနေဖြစ်ဆက်ရှိမှာဖြစ်ကြောင်းသူ့ရည်တည်ချက်ကိုပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုတွေအနောက်နိုင်ငံတွေကရုရှားကိုရှုံ့ချပြီးတန်ခတ်အရေးယူမှုမှာအိန္ဒိယကမပါဝင်တယ်လို့ရုရှားစီကလောင်စာစီကိုဒီနှစ်ထဲမှာပဲလျှော့ဈေးနဲ့တိုးမြှင့်ပြီးဝယ်ခဲ့တာပါ။အိန္ဒိယဟာ Quad လို့ခေါ်တဲ့ Indo-Pacific မဟာဗျူဟာမဟာမိတ်အဖွဲ့ဝင်နိုင်ငံဖြစ်နေတဲ့တဲ့ရုရှားနဲ့ဆက်ဆံရေးဆင်ခေါ်မှုတက်ဖြစ်နေတာပါ။ဒါပေမဲ့အိန္ဒိယချင်းတရုတ်နဲ့ပြည်ထနာတင်းမာနေခြင်းပထဝီနေထားရမဟာဗျူဟာရရုရှားနဲ့ဆက်ဆံရေးကိုအိန္ဒိယကလုံးလုံးဆယ်ပြောင်းလဲလုပ်နိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ
်။တမရဟောင်းထွတ်မြိုင်အိမ်ပါသိမ်းဆီးထားတဲ့စာရွက်စာတမ်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာတာဝန်ဝတ္တရားနှောက်ယှက်မှုဖြစ်နိုင်ပွဲရှိတဲ့အထောက်အထားတွေရှိတယ်လို့တရားရေးဌာနကအင်္ဂါနေ့နောက်ပိုင်းကပြောလိုက်ပါတယ်။ရှုဝဆာရဆာရာအလုံးကိုအစိုးရကိုလွှဲပြောင်းပေးခဲ့ပြီးပါပြီလို့ထရမြေကိုယ်စားလှယ်တွေကစာနဲ့ပြောခဲ့ပြီးကျန်တပရယုံဆာရဆာရန်တွေကိုအခန်းတစ်ခန်းနဲ့မှပဲသိမ်းဆည်းထားခဲ့တယ်လို့ထရမြေရှင်းနေတွေကဂျွန်လာတုံးကကြေညာခဲ့ကြောင်းတရားရေးဌာနကဆိုပါတယ်သိမ်းဆည်းထားတဲ့ဆိုတဲ့အခန်းတည်းရှိတစ်တာဘုံတွေကိုအစိုးရတာဝန်ရှိသူတွေကကြည့်ဖို့လုပ်တဲ့အခါမှာထရမြေရှင်းနေတွေကအဲ့ဒီလုံးကတားမြစ်ခဲ့ပြီးအထက်မှာရှုဝဆာရဆာရန်တွေမရှိကြောင်းအတိအပြုပြောကြားခဲ့တယ်လို့လည်းတရားရေးဌာနကဆိုပါတယ်ဒါပေမဲ့ဩဂုတ်လရှာဖွေတဲ့အခါမှာတော့တစ်တာဘုံ33ဘုံထဲမှာအမြင့်ဆုံးရှုဝက်စာရွက်စာတမ်းတွေအပါအဝင်ရှုဝက်စာရွက်စာတမ်းမောင်းတရားကျော်ကိုတွေ့ရှိခဲ့တာပါ။ဒါပြင်ထွန်းရဲ့စပွဲအံဇွဲတွေကလည်းရှုဝက်စာရွက်စာတမ်းတွေကိုတွေ့ခဲ့ရပါတယ်။တရားရေးဌာနရဲ့တောင်းဆိုချက်ကိုထရမ့်ကလိုက်နာခဲ့ကြောင်းတိတ်ဆိတ်သွားတဲ့စာရွက်စာတမ်းတွေကိုတိကျလွတ်လပ်သူနဲ့စစ်ဆေးဖို့အထူးစစ်ဆေးသူတယောက်ခန့်ထားပေးဖို့ထရမ့်ရဲ့ရှင်းလင်းတွေကတရားရုံးကိုလျှောက်ထားခဲ့တဲ့အတွက်ကြာတာပတိနေမှာတရားရုံးကဒီကိစ္စကိုကြားထားမှာဖြစ်ပါတယ်။အဲ့ဒီရဲ့မတိုင်မီတရားရေးဌာနကသူ့ဘက်ကတွေးရှိချက်တွေနဲ့ပတ်သက်ပြီးတရားရုံးကိုအခုလိုတင်ပြထားတာဖြစ်ပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတွင်မှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လာဆောင်ငွေကိုပြည်ရင်းလွှဲပေးမယ်ဆိုရင်လက်ရှိရဘဏ်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးတာတွေကို21ရက်အတွင်းအပိတ်သက်လုပ်ဖို့ဘဟုဘဏ်ကအမိန့်ထုတ်ပါတယ်။ဒါပေမဲ့ဒေါ်လာတိုင်းဘဏ်ကထုတ်ပေးပြီးအပြင်မှာရောင်းခွင့်ပေးတာလားတခြားပြည်သူရဲ့ဘဏ်အကောင့်နဲ့လွှဲခွင့်ပေးဖို့ပြောတာလားဆိုတာကိုတော့တိတိကျကျရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ပြည်ရင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေနဲ့ပတ်သက်ပြီးဘဟုဘဏ်ကမနေ့ကကြေညာချက်နဲ့ရဲဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးကျပ်ငွေတန်ဖိုးမကြုံစဘူးထိုးကြနေခြင်းဘဟုဘဏ်ရဲ့နိုင်ငံခြားငွေထိန်းချုပ်ရေးကြိုးပမ်းတဲ့နောက်ထပ်ညှင်းကြားချက်တစ်ခုထပ်ထွက်လာတာလည်းဖြစ်ပါတယ်။ဘဏ်နဲ့မှာနိုင်ငံခြားငွေကင်ဆယ်နိုင်တဲ့အချိန်ကာလကန့်တက်လိုက်တာဖြစ်တယ်လို့ရောင်းချတဲ့အခါမှာလည်းဘဟုဘဏ်ရဲ့ရင်းညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချမှာဖြစ်တဲ့အတွက်ပြည်ပမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ
်။မြန်မာနိုင်ငံနဲ့နှစ်နိုင်ငံအကြားသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်ကင်ဆယ်ထားသူတွေကိုမနက်ဖြန်စက်တင်ဘာလ10ရက်နေ့ကစပြီးပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြန်ပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်။ဒါပေမဲ့ Facebook ကတစ်စစ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကင်းလွတ်ခွင့်စာရင်းမှာမလေးရှားနိုင်ငံကိုဖော်ပြမထားပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံအခြေအနေအပေါ်မလေးရှားနိုင်ငံနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံအကြအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေခြင်းနဲ့မလေးရှားနိုင်ငံကိုခြံထားခဲ့တဲ့အချိန်ကတိုက်ဆိုင်နေပါတယ်။မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘလို့တီးခြားသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုခြံလှပ်ထားတာဟာနိုင်ငံရေးအရာတမင်ချန်ခက်တာဟုတ်ဖို့ကိုလည်းအတိအကျမသိရသေးပါဘူး။တခြားအာဆီယံနိုင်ငံတွေကလာရောက်မဲ့ခီးသည်တွေအနေနဲ့ကျမိုင်ဝင်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီးမီးစည်းကမ်းတွေနဲ့ညီလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါဗျ။
ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေလှုပ်ကြံခံမှုနဲ့ဆက်နွယ်နေတဲ့ပေါင်းစည်းရေးတဲ့တော်ဖျားကြောင့်နဲ့သူ့ရဲ့ပါတီအကြမ်းပတ်သက်မှုရှိတော်မှာမဟုတ်ဘဲအဆက်အသွယ်ဖြတ်တောင်းမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဗုဒ္ဓဘူးနယ်မှာပြောပါတယ်။ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေဟာပြီးခဲ့တဲ့ဇူလိုင်၈ရက်ကနိုင်ငံရဲ့အနောက်ပိုင်းနာရာမြို့မှာရွေးကောက်ပွဲမဲဆွဲဆီးရုံနေတဲ့အချိန်တနတ်သမားတို့ကတနတ်နဲ့ပြစ်ခတ်ပြီးတော့လောက်ကြံတာကိုခံခဲ့ရပါတယ်။သူကဝန်ကြီးချုပ်ဟောင်းအဘေနဲ့ပါဝင်ပတ်သက်တဲ့ပေါင်းစည်းရေးတဲ့တော်ဖျားကြောင့်တော့ငွေရီအကုန်လှူလိုက်တာကြောင့်သူ့မိခင်စီးပွားပြက်ဘဝပြက်ခဲ့ရတယ်လို့ပြစ်တင်ပြီးတက်ဖြတ်ခဲ့တာလို့ပြောဆိုခဲ့တာပါဒီဖျားချောင်းနေနဲ့1982တည်းကဥပဒေရေးရာပြဿနာတွေနဲ့တခြားဘာသာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိတာအစိုးရအဖွဲ့ဝင်တချို့ဖျားချောင်းနဲ့ဆက်နွယ်ပတ်သက်မှုရှိနေတာကြောင့်ဝေဖန်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်ဒီဖျားချောင်းနဲ့ဆက်နွယ်နေတဲ့အစိုးရအဖွဲ့ဝန်ကြီး9ယောက်ကိုဝန်ကြီးချုပ်ကီရှိတာကအောက်ကလအစိုးပိုင်းကပဲယာရုကနေဖယ်ရှားလိုက်တာလည်းဖြစ်ပါတယ်
တရုတ်နိုင်ငံတောင်ပိုင်းကဂွမ်ဂျိုးပြည်မှာဗုဒ္ဓရေးကကိုဗစ်ကပ်သတ်မှုတွေချမှတ်လိုက်ပါတယ်။ရှန်ဇန်းမှာလည်းကိုဗစ် -19 ရောဂါကူးစက်ခံရသူရှိတဲ့အတွက်ကပ်သတ်မှုတွေချထားတာဖြစ်ပြီးဒါဟာတရုတ်တောင်ပိုင်းကစီးပွားရေးအချက်အချာမြို့ကြီးနှမြို့မှာကိုဗစ်ကူးစက်မှုတွေ့လာရတာဖြစ်ပါတယ်။ဒီသတင်းပတ်ထက်မှာပဲတရုတ်နိုင်ငံကလူရေထူထပ်တဲ့မြို့ကြီးအများအပြားမှာကိုဗစ်ကပ်သတ်မှုတွေလုပ်ခဲ့တာပါ။ကိုဗစ်ကပ်သတ်မှုတွေဟာစီးပွားရေးကိုထိခိုက်ခဲ့တဲ့အတွက်ကူးစက်မှုတွေတိုင်းရန်အနေငယ်ပဲကန့်တတ်ခဲ့တယ်လို့အာဏာပိုင်တွေကပြောပေမဲ့ဒီလအစောပိုင်းမှာတော့တချို့မြို့ငယ်လေးတွေမှာကန့်သတ်ရက်တွေကိုတွ့မြင့်ခဲ့တာတွေ့ရပါတယ်။ကမ္ဘာတခြားနိုင်ငံတွေကကိုဗစ်အတွက်ကန့်သတ်ချက်တွေကိုတဖြည်းဖြည်းလျှော့ပေးနေချိန်မှာတရုတ်အစိုးရကကိုဗစ်ကူးစက်မှုတယောက်မှမရှိအောင်ကိုဗစ်သုံးကြမူဝါဒချမှတ်နေတာဖြစ်ပြီးဒီလိုချမှတ်မှုကြောင့်ကမ္ဘာဒုတိယစီးပွားရေးအကြီးမားဆုံးနိုင်ငံဟာစီးပွားရေးတိုးတက်မှုလုံးနှိမ့်ကွင်းတာကိုရင်ဆိုင်နေရပါတယ်။ဟောင်ကောင်နောက်ကနေကဂွမ်ဂျိုးမြို့မှာနေထိုင်သူဟာ19သန်းနီးပါးရှိပြီးအင်္ဂါနေ့ကကိုဗစ်ကူးစက်သူ5ဦးတွေ့ခဲ့ရတာပါ။
ဗုဒ္ဓဘုနေညာချန်တရင်အစီအစဉ်ကိုဒေါခင်မျိုးတက်နဲ့ဥတည်မောင်တန်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုတော့ VOA ပရိသတ်တွေကိုကျမတို့အသိပေးချက်တစ်ခုပြောပြမှာပါ။VOA မြန်မာဌာနရဲ့29ရက်နေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မြန်မာစစ်သား2ဦး KNU ကရင်တပ်ဖွဲ့တွေစီထွက်ပြေးခိုလုံခဲ့ကြောင်းတွေးဆုံမေးမြန်းခန်းနဲ့ပတ်သက်လို့မြန်မာပြန်ကြားရေးဝန်ကြီးဌာနကစာရေးသားကန့်ကွက်ခဲ့ပါတယ်။ဒီစစ်သားတွေဟာစစ်ပြေးမှုကျူးလွန်ထားသူတွေသာဖြစ်တယ်လို့ဒီကန့်ကွက်ချက်မှာဖော်ပြထားပြီးတော့တပ်မတော်ရဲ့ဂုံတိုက်ခါကိုညှိုးနှွမ်းစေဖို့တစ်ဖက်သက်ထုတ်လွှင့်ခဲ့ခြင်းကိုကန့်ကွက်ကြောင်းပြန်ကြားရေးဝန်ကြီးဌာနကနေပြီးတော့ VOA မြန်မာပိုင်းကိုအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီပြည်ပရောက်မြန်မာတွေအတွက်ပြည်ရင်းကိုငွေလွှဲပြောင်းတဲ့နေရာမှာကန့်သက်ထားတဲ့အချက်တွေထဲမှာဒီကနေ့အပြောင်းလဲတွေလုပ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြားဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်မှာအရက်သားတွေကိုပြစ်မှတ်တိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ချင်းပြည်နယ်ဟာခါမြို့ဒီရက်ွက်တစ်ခုအတွင်းကလူနေအိမ်တစ်လုံးပေါ်ကိုမနေ့မနေ့ကလက်နက်ကြီးကြီးကျပောက်ကွဲခဲ့တာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျိုးကန်တွေက VOE ကိုပြောပါတယ်။ဟာခါမြို့အစွန်ဘက်ကိုအမြဲတမ်းလိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကတော့စစ်ကောင်စီတပ်ကိုပဲအပြစ်ဖို့လေရှိပြီးတော့ဘေးလွယာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဟာခါမြို့နယ်အခြေအနေသတင်းပေးပို့ထားတာကိုတော့အလိမ်မာကပြောပြမှာပါရှင်။
ဟာခမြို့နယ်အနီတဝိုင်ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေမကြာခဏဖြစ်သလိုစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ညနေဘက်တွေမှာ9နာရီနောက်ပိုင်းမျိုးရင်းလူသွားလူလာတိတ်မရှိတော့ဘူးလို့မြို့ခံတွေကပြောပါရယ်။မနေ့ကဟာခထံရောက်ကလူနေအိမ်တစ်ခုပေါ်မှာလက်နက်ကြီးကြီးကျတဲ့အတွက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတယောက်ကပြောပါရယ်
။မနေ့ကတော့6လမ်းဆုံးမှာတော့ဟိုအပေါ်အပြစ်ခံမှုတော့ရှိတယ်နောက်ပြီးတော့မိသားစုအိမ်ကျင်းမှာလက်နက်ကြီးကြီးစားကြရတဲ့အတွက်ကြောင့်မိသားစုလေးဦးတော့ဒဏ်ရာအနည်းငယ်တော့ရနေတော့ပြီ။မင်းကြီးကပြစ်တုံးခတ်တုံးလက်နက်ကြီးကြတော့တော့သွားလာလို့တော့မရှိပါဘူး။ဟုတ်ကဲ့။ဒီနေ့တော့ရှိပါတယ်တော့ပြီ။
အနည်းကမနဲ့အစောပိုင်းဟာခါမြို့အစွန်ဘက်မှာနှစ်ဖက်ပစ်ခတ်တံတွေကြားရပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တုတ်ပြန်ပစ်ခတ်ခဲ့တာလို့နောက်ထပ်မြို့ကန်တို့ကအခုလိုပြောပါရယ်
အဲ့ဒီပြစ်ခတ်မှုရှိပြီးတော့အဲ့ဒီလက်နက်ကြီးတွေရန်တန်းပြတာဖြစ်မှာပေါ့အခါမှာတော့မကြေခဏဖြစ်နေပါလေဟိုလက်နက်ကြီးတန်းကနားရီဥအောင်ကြားရတာပေါ့အဲ့ဒါဆိုတော့နေတန်းလို့လို့ကြားရတယ်တခါလေကျန်အများကြီးကြောက်ချက်အများကြီးကြားပေါ့တခါလေကျန်တော့နေတာပေါ့နော်အခု2ရက်3ရက်လောက်တော့ညင်ပြီလို့ထင်တာအဲ့ဒါမနေ့ကအဲ့လိုမျိုးတရင်ပြန်ကြားရတာပေါ့
ဟာကမြို့နယ်မှာအခုနောက်ပိုင်းပြစ်ခတ်မှုတွေခက်စိတ်စိတ်ရှိနေသလိုလက်နက်ကြီးပြစ်ခတ်တန်းလည်းနေ့စဉ်လို့လို့ရှိနေတာပါဒါကြောင့်လက်နက်ကြီးကြီးကြားရောက်လေးရှိတဲ့မြို့အစွန်ဘက်နဲ့စစ်တပ်အနီးအနားနေထိုင်တဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတယ်လို့ပြောပါတယ်
။ဒီမတူပြည်လမ်းငန်းနဲ့ဝင်ပေးဆိုရင်အဲဒီစစ်တပ်စစ်စီရေးကအနီးနားကလူတွေဆောင်တော့အကုန်လုံးကိုဟိုပါပေါ့ကြောင်းနေကြပြီမရှိကြတော့ဘူးပေါ့။အဲဒီမှာဒီဘလောက်လောက်ရှိမလဲ20 30လောက်ရှိမယ်။နောက်ပြီးတော့သူ့ချစ်မြစ်တီဖေးဆိုလည်းအဲ့လိုမျိုးပဲသူတို့ဒီတဲ့နီးရင်အနီးတဝက်ဆောင်တော့သူတို့ချုပ်တည်ပြီးတော့ရှောင်ကြတာပေါ့။မီနာကလူကြီးကတော့မရှိကြတော့ဟောက
်ဟာခမြို့ရဲ့အဝင်အထွက်ဂိတ်တွေမှာလည်းစစ်ကောင်စီတပ်တွေလုံခြုံရေးကင်းချထားပြီးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဟာခမြို့နယ်ကဒေသအခေါ်စစ်ကောင်စီတပ်တွေအခြေစိုက်ထားတဲ့ဗျူဟာကုန်းနဲ့လွတ်လပ်ရေးကုန်းဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့လည်းဒေသခံတို့ဦးကပြောပါတယ်လက်နက်ကြီးတွေနဲ့ပစ်ခတ်တက်ခတ်တယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်ပြောဆိုတာမရှိသေးပါဘူးထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်လည်းမရသေးပါဘူး။ဒီအတော့အတွင်းဒီကနေ့မနက်စောစောပိုင်းကတော့ဟာခါမြို့ဆောက်လုပ်ရေးခရိုင်ရုံးလမ်းဦးစီးရိပ်သာအဆောက်အဦတစ်ခုမှာလျှက်စစ်ဝါယာကျိုးလျှော့ဖြစ်ရာကနေမီးလောင်မှုဖြစ်ပွားခဲ့ပါတယ်။အဆောက်အဦတစ်ခုလုံးထိခိုက်သွားပြီးလူတော့အထိခိုက်မရှိဘူးလို့ဒေသခံတယောက်ကပြောပါတယ်။စီရေးတင်မာမှုတွေနဲ့ထိခိုက်ဒဏ်ရာရတဲ့တရင်တွေကြောင့်လုံခြုံမှုမဲ့နေတဲ့အကြောင်းဟာခါဒေသခံတို့က VOA ကိုပြောပါတယ်ရှင်။
အလိမ္မာပါရှင်အခုလို့ဒီချင်းပြည်နယ်ကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ကစီရီတင်းမာတဲ့အခြေအနေကိုပြောပြမှာပါရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတောမြောက်ပိုင်းမှာဆက်သွယ်ရေးလိုင်းတွေပြတ်တောက်နေပြီးတော့တိုက်ပွဲအတွင်းပိတ်မိနေတဲ့ကျေးရွာတွေအများပြားရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီကနေ့မနက်ပိုင်းကလည်းမောင်းတောမြောက်ပိုင်းမှာတိုက်ပွဲပြင်းထန်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးနေရတယ်လို့စစ်ကောင်စီဘက်ကရဟတ်ရင်သုံးပစ်ခတ်တာတွေရှိနေတယ်လို့အေဘက်ကလည်းပြောပါတယ်မောင်းတောမြောက်ပိုင်းအခြေအနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင်
ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကတည်းကအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေရပါမောင်တော်မြောက်ပိုင်းနေရာချို့မှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတယ်လို့ခမောင်းစိတ်ဒေတာကန်တူကပြောပါတယ
်ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ်လေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်အဲ့ဒီနေ့ကနေကျွန်တော်တို့ညဘက်ဟိုလောက်ကနေ9နာရီလောက်ကနေဆက်တယ်လို့မရတော့ဘူးဖုန်းလိုင်းကအဲ့ဒီရောကန်ဒေတာကန်ဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကအမလည်းလေရင်နဲ့ပြတ်တက်တာဖြစ်ပေါ်တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းအတိအကျမသိဘူးအဲအကြောင်းမို့လို့ဟိုတာဝါတိုင်ဟိုကြောင်းဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လည်းဖြစ်နိုင်ပါတယ်အဲ့ဒီအပေါ်တေးတေးလောက်ကကြာတာ
ဆက်သွယ်ရေးပြတ်တောက်နေတဲ့မောင်တော်မြောက်ပိုင်းကခမောင်းစိတ်ဒေသဘက်မှာတိုက်ပွဲတွေအတွင်ပိတ်မိနေတဲ့ကျေးရွာတွေအများပြားရှိနေပါတယ်အဲ့ဒီကျေးရွာတွေမှာပြီးခဲ့တဲ့လကတည်းကစားနဲ့ရိတ်ခါပြတ်တောက်နေတယ်လို့ကြံခဲ့တဲ့သူတွေနဲ့ဆက်သွယ်လို့မရတဲ့အကြောင်းစစ်ပေးရှောင်ထွက်ပြေးနေတဲ့ခမောင်းစိတ်ဒေသခံတူကပြောပါတယ်
26ရက်နေ့ကနေဒီခမောင်းစိတ်တိုက်ပွဲကခမောင်းစိတ်ရဲ့ရောက်ဘက်မှာရော်ရဲအများကြီးရှိတယ်။အဲ့ဒီရော်ရဲကတော့အဲ့မှာအောင်တပြေတို့ဟိုအောက်ချမ်းသာတို့ဗန္ဓုလာတို့အဲ့ဒီရော်ရဲကကြတော့ဘက်ကိုတော်လို့မရဘူးတော့အကုန်လုံးကပိတ်မိနေတယ်ပြီးတော့ online တွေကလည်းဆက်သွယ်လို့မရဘူးည
ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီကြားပြီးခဲ့တဲ့ရပိုင်းတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့ပါတိုက်ခိုက်ခဲ့တဲ့အကြောင်းရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တူကက VOA ကိုပြောပါတယ်
။မောင်တို့မျိုးနေရဲ့ဒီအထက်ပိုင်းပေါ့နော်အဲ့ဒီမှာဒီဝေလာတောင်ဘက်ချမ်းရဲ့နောက်ဒီကျင်းချောင်းနေမြေပေါ့နော်ဒီခမောင်းစိတ်နေမြေအဲ့ဒီဘက်တွေမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်ဟိုဒီမကောစားဒီအာခမောင်းဆိုင်ဘက်မှာဆိုလို့ရှိရင်တော့ဒီမြန်မာစစ်တပ်ဘက်ကနေအာသူတို့ဒီလက်နက်ကြီးတွေနဲ့အမြဲတမ်းလှမ်းပြီးတော့ဟိုပြစ်နေတာရှိတယ်။နောက်ပြီးလို့ရှိရင်ဟိုရဟတ်ရင်တွေနဲ့လည်းလာပြီးတော့ပြစ်ခတ်တာတွေရှိတယ်ဗျ
။ဒါအပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့နယ်ဘက်ကိုသွားတဲ့ကုန်လမ်းကြောင်းတွေကိုစစ်ကောင်စီကပိတ်ထားတယ်လို့ကုန်စီစစ်ဆင်မှုတွေတက်တောက်နေပြီးစားနဲ့ရိတ်ခါအကြက်တဲနဲ့ကြုံနေရတဲ့အကြောင်းမောင်တော်ဒေသခံတွေကပြောဆိုကြပါတယ်
။ကိုစံကျော်ပါရှင်။VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.vo voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ဒီမြန်မာဗဟိုပန်ဒီကန့်သက်ချက်ဒီကနေ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုနားဆင်ကြည့်ရှုကြရမှာပါ။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လစာငွေကိုပြည်ရင်းကိုလွှဲပြောင်းမယ်ဆိုရင်လိုင်စင်ရဘဏ်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်သုံးစွဲတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကအမိန့်ထုတ်ထားပါတယ်။ဒါပေမဲ့ခွင့်ပြုထားတဲ့အချိန်တိုတောင်းတာရဲ့ဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်တရားဝင်မဟုတ်တဲ့ဟွန်ဒီငွေလဲစနစ်ကိုပဲအသုံးများနေအောင်မယ်လို့ပြည်ပရောက်မြန်မာတချို့က VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
နိုင်ငံခြားကိုရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဘဏ်ကတဆင့်ပြည်ရင်းကိုလွှဲပြောင်းပေးပို့ထားတဲ့အလုပ်အခါကိုကိုယ်တိုင်သုံးစွဲတာတခြားသူကိုရောင်းတာဘဏ်ကိုရောင်းချတာတွေဗဟိုဘဏ်ကခွင့်ပြုထားပါတယ်ဒါပေမဲ့21ရက်အတွင်းမှာအပြည့်အသတ်ရောင်းရမယ်လို့အမိန့်ထုတ်တာပါပြည်ပမှာအလုပ်လုပ်ကင်နေကြတဲ့မြန်မာသင်္ဘောသားတွေကတော့ဗဟိုဘဏ်ကသတ်မှတ်ထားတဲ့ဒေါ်လာတန်ဖိုးနဲ့ပြင်ပပေါက်ဈေးကွာဟနေတာကြောင့်ညွှန်ကြားချက်တွေအတိုင်းလိုက်နာဖို့ကမလွယ်ကြောင်း VOA ကိုပြောပါတယ
်ပြောတာထပ်ပါတယ်သမောသားမဟုတ်ပါကြည့်ဝိုင်းလုံးလေကိုမလို့တော့ခရောက်နေနေလေငွေသေးရငွေသေးရဟိုအပြင်သေးနဲ့ဟိုအရှင်းနေရခွာနေတာအဲ့ဒီငွေကြီးတော့ဘုံလုံးတော့ဘာရှိငွေငွေလေးကြီးဆိုတော့လေပုံမကျနာကြီးပဲပေါ့
ကဘာအနက်ကတင်မောလိုက်နေမှာလောက်ကင်နေတဲ့မြန်မာတင်မောသားက3000နဲ့4000ကြားမှာရှိမယ်လို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကပြောပါတယ်အများပြားဟာပြည်တွင်းလိုင်စင်ရဗန်တွေကတဆင့်လစာတွေကိုလွှဲပေးကြပါတယ်တရားဝင်နီးနဲ့လစာငွေတွေလွှဲပြောင်းပေးမယ်ဆိုရင်ဝင်ငွေကုန်နဲ့သုံးဆွဲဖို့ပစ္စည်းဝယ်ယူတာမှာအခွန်ဆိုင်ရာအကျိုးခံစား권တွေရမယ်လို့ဗဟိုဘဏ်ကပြီးခဲ့တဲ့သတင်းတစ်ပတ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်ပရောက်မြန်မာတွေကတော့အရင်ကတည်းကဟွန်ဒီငွေလွှဲတွေကိုပဲအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကတည်းကဒီငွေလွှဲစနစ်တွေကိုအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနယ်စပ်ကငွေလဲလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။
ดูเจวันปอกซีเนี่ยเปลี่ยนมากซีเนี่ยตะกูก็เล็กกว่าแต่กูก็ต้ากว่าไปเจวันปอกซีเนี่ยอารมณ์เพลินกว่าโอเคซื้ออันนี้อันเนี่ยบาญญาป่ะนะบาญญาคาราคานี่ไม่ใช่รู้ตรงนี้แหละกูบาออกไปแล้วซีเย็นต้วยบาแกเฉยจั่นจ๋าอีเนาะ
အခုဆိုရင်ဗဟိုဘဏ်ကတတ်မှတ်ထားတဲ့ရည်ညွှန်းငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို2100မှာပဲရှိပါတယ်ဒီကနေ့ပြင်ပပေါက်ဈေးမှာဒေါ်လာကို3500နဲ့4000ကျပ်အကြာအယောင်းဝယ်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။နိုင်ငံခြားကနေလွှဲပြောင်းလိုက်တဲ့ဒေါ်လာငွေတွေကိုဒေါ်လာအတိုင်းထုတ်ယူပြီးအပြင်မှာသုံးစွဲခွင့်ရှိတာလား။ဒါမှမဟုတ်တခြားအကောင့်တစ်ခုကိုတိုက်ရိုက်လွှဲပြောင်းခွင့်ရှိတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗဟိုဘဏ်ရဲ့ဒီညွန်ကြားချက်ပါလွတ်လပ်စွာရောင်းဝယ်ခွင့်ရှိတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ဗဟိုဘဏ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ထိုင်းဘဏ်ငွေဆိုရင်လေရည်ညွှန်းငွေလဲနှုန်းဟာတပတ်ကို58ကျပ်သာရှိပေမဲ့အပြင်မှာတပတ်ကို105ကျပ်လောက်အထိဈေးပေါက်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဒါကြောင့်လဲပြပကရတဲ့လောက်ခလစာကိုဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းနဲ့အလဲခံရမယ့်ကိစ္စကိုတော့လူအတော်များများရှောင်ကြလိမ့်မယ်ဆိုပြီးပြည်တွင်းလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ။
ကိုယ်ဆောင်ဝင်လာရင်ပြပြသွားတာပါဆက်လက်ပြီးတော့အခုလိုမြန်မာဒီဗဟိုဘဏ်ကနေအပြောင်းလဲလုပ်ခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုလည်းထပ်ပြီးတော့တင်ပြမှာပါရန်ကုန်ပြင်ပငွေလဲနှုန်းဈေးကွက်မှာမြန်မာကျပ်ငွေတန်ဖိုးထိုးကျနေပြီးတော့ American ဒေါ်လာနဲ့ဒီကျပ်ငွေလဲလှယ်တဲ့ဈေးနှုန်းကိုအမျိုးမျိုးပြောဆိုနေကြပေမဲ့တကယ်တမ်းအယောင်းဝယ်မဖြစ်ဘူးလို့တရားဝင်ငွေလဲစင်တာတစ်ခုမှာအလုပ်လုပ်နေသူတဦးက VOE ကိုပြောပါတယ်ဒေါ်လာဈေးနှုန်းမတည်ငြိမ်တဲ့အတွက်ရွှေအယောင်းဝယ်ရပ်ဆိုင်းနေရတယ်လို့သွင်းကုန်လုပ်ငန်းရှင်တွေကအခြေအနေသွင်းကုန်လုပ်ငန်းရှင်တွေဘက်ကလည်းအခြေအနေတွေကိုစောင့်ကြည့်နေပြီးတော့လုပ်ငန်းတချို့ဆိုရင်လည်းရပ်ဆိုင်းထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်အီတန်စင်ကပြောပြမှာပါရှင်
။ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းမှာဒေါ်လာကိုကျပ်4000လောက်ထိရောက်သွားပြီဆိုပြီးတော့လူမှုကွန်ရက်တွေနဲ့အပြစ်မှာပြောနေကြပါသေးတယ်။ဒါပေမဲ့တကယ်တမ်းအယောင်းဝယ်ဖြစ်တာမျိုးမရှိတဲ့အကြောင်းနဲ့ငွေလဲစင်တာတွေတော်တော်များများရပ်နားခဲ့တဲ့အကြောင်းရန်ကုန်မြို့တရားဝင်ငွေလဲစင်တာတစ်ခုမှအလုံးလုံးနေသူတယောက်ကဖေဝေကိုပြောပါသေးတယ်။
ဒေါ်လာရောင်းဘက်ကဘာတခုမှကျမတို့ကရောင်းဝယ်မလုပ်နိုင်တော့ပိတ်လိုက်တယ်ဈေးတွေလည်းအကုန်လုံးခေါ်နေကြတော့တကယ်ရောင်းဝယ်ဖြစ်လားဆိုတာမဟုတ်ဘူးပယ်ဈေးရောင်းဝယ်ရမလဲဆိုတာကိုမသိတော့တာလို့ဝယ်မဲ့သူလည်းရှိမှမရှိလား
မြန်မာနိုင်ငံဘဟုပံကတော့နိုင်ငံသားငွေထိန်းချုပ်ရေးကျူးပန်းနဲ့ညွှန်ကြားချက်တွေဆက်တိုက်ထုတ်ပြန်ထားတာပါဘိုးပံရဲ့ရည်ညွှန်းဒေါ်လာလေးနှုန်းကဒေါ်လာကိုနှစ်ထောင်တရာကျပ်မှာပဲရှိနေပါသေးတယ်နိုင်ငံသားငွေလေးလေရာမှာဘိုးပံတတ်မှတ်တဲ့ရည်ညွှန်းငွေလေးလေးနှုန်းရဲ့300တသမာ300ကိုင်လုံးပေါင်းတွင်းမှာပဲတတ်မှတ်ဆောင်ရွက်ဖို့ဘိုးပံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရွှေသ ပြည်စည်းခွင့်အစီအလေတီးကြမသိဘူးအဲဒေါ်လာဈေးကိုတီးကြမသိလို့အခုကျွန်တော်လိုက်ဆောင်ကြတော့အခုလိုက်ဆောင်ကြတော့ရှိတယ်ဒေါ်လာဈေးကိုလောက်နေတာပြင်ပပေါက်ဈေးတွေကတော့တကြတားကို30-50နေပါရှိခဲ့ပြီးတော့အယောင်းဝယ်မရှိသလောက်အင်းနေတယ်လို့ရွှေဆိုင်တချို့ကပြောပါလိအခုလိုမြန်မာငွေနဲ့ဒေါ်လာငွေလဲနှုန်းနေပြောင်းလာတာကြောင့်ပြပကတင်သွင်းလာတဲ့ကုန်ပစ္စည်းတွေလည်းအယောင်းဝယ်တွေလောက်ရမှာဈေးန ြန်နာထားရတယ်လို့လုံလန်းရှင်တယောက်ကပြောပါလေ
ကျွန်တော်ကလို့ export ပေါ့အခုရထားရတယ်ဘာမလုပ်နိုင်ဘူးလို့ရထားရတာပေါ့ဘာလို့လဲဆိုတော့တွေ့ရမယ့်ပြဿနာလေးရှိလေ export လုပ်ပြီးမယ်ယွမ်းနဲ့လို့ယွမ်းနဲ့တွေ့ရတယ်ဒေါ်လာနဲ့လို့ဒေါ်လာပြန်ဝင်ရတယ်လေအဲ့ဒီဟာချက်တွေရှိနေတော့လူတွေအကုန်လုံးရက်တာလူများတယ်အချိန်နေစောင့်ကြည့်မှရမှာလေလို့ဆိုလုတ်တိုင်းလုတ်လဲရှုံးတာပေါ့လုတ်လဲရှုံးနေအဲ့လိုဖြစ်နေကြတာလေအဲ့ဒါအခက်အခဲတွေအများကြီးဖြစ်သွားတာပေါ့လေနော်
ဒေါ်လာကိုပြင်ပကနေပေါက်ဈေးနဲ့ဝယ်ယူရမှာလေဈေးအဆမတန်ခေါ်တာတကယ်ဈေးကွက်အတွင်းဝင်မရတာနဲ့ twin ကုန်ကန့်သက်ချက်တွေများလာတာတွေကြောင့်ပို့ကုန် twin ကုန်လုပ်ငန်းရှင်တွေကအခြေအနေကိုစောင့်ကြည့်ပြီးတော့လုပ်ငန်းတချို့ကိုရပ်ဆိုင်းထားတယ်လို့ပြောတာပါစီးပွားရေးသုံးသက်သူတယောက်ကတော့ကြက်ငွေကျဆင်းမှုဟာ twin ကုန်အခြေပြုတဲ့စီးပွားရေးအပေါ်မှာအကြီးကျယ်ထိခိုက်လာနိုင်တယ်လို့သုံးသပ်ထားပါတယ
်စီးပွားရေးပုံမှန်လေးပဲလို့မရနိုင်တဲ့အခြေအနေမျိုးကိုအခြေအနေကိုရောက်တာဒီပေါ့တပြေးပြေးနဲ့ရောက်လာတာပေါ့ရောက်လာတာကအခုဆိုရင်ရှင်းရလာတယ်ပေါ့ရှိတယ်အဲ့တော့ဒီတိုင်းပါရင်ပုံပုံပြောကြက်တယ်မယ်ပုံပုံပြောလုပ်ငန်းကြီးမလေးပတ်နိုင်တာဖြစ်နေဆိုတော့တိုင်းရိုက်ကြိုက်ကြတာလည်းရှိတယ်တစ်ဆင့်ကတစ်ဆင့်ကတော့ဝိုက်ကြိုက်ကြတာရှိတယ်ခုနအလုတ်ကိုင်ခွင်းလန်းကစလောက်ကလာတာအလေပေါ့ဆိုတော့ဘလို့ဒီတိုင်းပြည်ထောက်ကုန်တွေအဆုံးပေါ့နော်အကောင်လုံးကိုတောက်လျှောက်တစ်ဆင့်ကကြိုက်ကြတယ်အဲ့လိုကြိုက်ကြရင်ဟိုစိုးစံရလေးကမျိုးပေါ့နော်ဟိုစိုးစံကအကောင်လုံးချိန်ချင်တယ်ချိန်ချင်တယ်အဲ့လိုစိုးစံရလေးပြီးတော့ဟိုစိုးသွားတယ်စိုးတဲ့စိုးနေပေါ့လိုက်ရန်ကိုသွားနေပြီလို့ပြော
ကျန်ငွေတန်ဖိုးမတိမငြိမ်ဖြစ်နေချိန်မှာပဲအမေရိကန်ဒေါ်လာနဲ့ကျန်ငွေလဲနှုန်းရင်းညွှန်းတန်ဖိုးကိုဘုံဘန်ကပြန်ပြင်ပြီးတော့မယ်ဆိုတဲ့သတင်းတွေလေလူမှုကွန်ရက်ပေါ်မှာဒီအပိုင်းပြန်ခဲ့ပါလိမ့်စစ်ကောင်စီရဲ့တာဝန်ရှိသူဝန်ကြီးတယောက်ကတော့ဒါတွေကကောလာဟလတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်အွန်လိုင်းကနေငွေရောင်းဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံခြားငွေသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်အကြောင်းဘုံဘန်ကမကြခင်ရက်ပိုင်းလုံးကသတိပေးပြီးတော့ထပ်ပြီးတော့ထုတ်ပြန်ထားတာဖြစ်ပါလိမ့်
မဲအီတန်စင်ပြောပြသွားတာပါ VOA မြန်မာပိုင်းကဓာတ်ရိုက်ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီမှာနားဆင်ကြည့်ရှုနိုင်ပြီးတော့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်တင်ဆက်မယ့်ဒီအပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်လေရုရှားမြန်မာဆက်ဆံရေးအတိတ်အနဲ့နဲ့ဒရက်အကြောင်းကိုဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုမကြခင်နားဆင်ကြည့်ရှုရဖို့ရှိပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက
twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဗီယိုမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီခု VOA မြန်မာပိုင်းအစီအစဉ်ကိုလူထုမိတ်ဆွေ24နာရီမှလည်းလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အဲ့ဒီထဲမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစာရာတွေကိုနားဆင်ကြည့်ရှုရမှာပါရှင်။အခုတော့လူထုနဲ့ဒီကျန်းမာရေးအစီအစဉ်ကိုအရင်ဆုံးကြည့်ရအောင်ပါ။ဒီတစ်ပတ်အတွက်တော့လက္ခဏာပြောတဲ့ COVID ကူးစက်မှုတွေဟာတက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ဖျားနာတာဖြစ်လာပြီဆိုလို့ရှိရင်ပေါ့ပေါ့ဆဆသဘောမထားဘဲအရေးပေါ်အခြေအနေဖြစ်ကိုမရောက်ရှိရအောင်ပြုစုစောင့်ရှောက်ကုသပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန့်စောကပြောပြမှာပါရှင်။
ဒါတလို့ဖြစ်ပေါ်ပြန်ပေါင်းနေတဲ့ COVID virus ကိုဟာကူးစက်မှုလုံးမြန်ပေမဲ့ရောဂါလက္ခဏာတွေမပြင်းထန်တာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာမှုနည်းတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါ။ Omicron BA4 နဲ့ BA5 COVID မျိုးကွဲတွေဟာရောဂါလက္ခဏာမပြင်းထန်မှုဆိုပေမဲ့တက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ကာဝေးကူးသက်မှုတွေကိုမလျှော့ချဘဲဆက်ပြီးတော့လိုက်နာလှုပ်ဆောင်ကြရအောင်မှာဖြစ်ပါတယ်။ဒီချိန်မှာဖျားနာပြီဆိုရင် COVID ဖြစ်နိုင်တယ်လို့ယူဆထားပြီးအရေးပေါ်အခြေအနေဖြစ်ကိုမရောက်ရှိအောင်ပြုစုကူးသက်မှုတွေကိုပြုလုပ်ကြရမှာပါ။ကိုယ်ခံအားကောင်းစေတဲ့အစားအသောက်တွေဟာကိုဗစ်ရောဂါနှလန်းထားတဲ့နေရာမှာအရေးပါတာကြောင့်ကိုယ်ခံအားကောင်းအောင်စနစ်တကျကြိုးမွေးဖို့လည်းအရေးကြီးပါတယ်။ကိုဗစ်ရောဂါဝေနာရှင်ကိုကိုယ်ခံကောင်းအောင်ကြိုးမွေးပြုစုပုံကိုအာဟာရဆရာဝန်တဦးဖြစ်သူဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြထားတာရှိပါတယ်
။လူနာတယောက်ကတနေ့ကိုကယ်လိုရီ1500နဲ့2000ကျားဝင်အောင်စားပေးတယ်နေပေါ့နော်။ဒါကတော့ကိုယ်အလေးချိန်ပေါ်မူတည်ပြီးကွဲပြားသွားပေါ့။ဒါကတော့အကျန်းအားဖြင့်ပြောထားတဲ့ပမာဏတခုပေါ့နော်။1500နဲ့2000ကျားဥမာနည်းနည်းပို့ပြီးတော့ကိုယ်လေးချိန်ပြည့်တဲ့လူတွေမှာဆိုရင်ပို့စားပေးဖို့လိုမယ်။နည်းနည်းကိုယ်လေးချိန်နည်းတဲ့လူပိန်တဲ့လူတွေမှာဆိုရင်တော့1500လောက်တော့အနည်းဆုံးစားပေးဖို့လိုပဲပေါ့။အသားဓာတ်အနေနဲ့ကတော့သူကတနေ့ကိုအသားကားအနေနဲ့30ကျပ်သားလောက်စားပေးဖို့လိုတယ်တကယ်လို့30သားဝင်အောင်ပေါ့မစားပေးနိုင်ဘူးတိတ်ပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူးပြုတ်နေအနေနဲ့အများရယ်ဆိုရင်ကျက်ဝူးလိုမျိုးစားထုတ်စားပေးလို့ရတယ်ပဲရင်ကျုပ်လိုမျိုးစားထုတ်တောက်ပေးလို့ရတယ်ပေါ့နော်အဲ့တော့တခုကိုဘယ်လောက်စီစားတင်လဲဆိုတာကိုဆက်လက်ပြောပေးမယ်ပေါ့နော်အဲ့တော့ तू ကဒီမောနေတဲ့အချိန်ပေါ့ဖျားနာနေတဲ့အချိန်မှာ तू ကစားဖို့ဆိုတာ तू ကလူသားမှန်စားတယ်လို့အများကြီးစားနိုင်မှုခက်တယ်ခက်တော့ကြတော့နံပါတ်1အရေးကြီးဆုံးကတော့နင်းနေနဲ့ခဏခဏစားပေးဖို့လိုပဲပေါ့နော်နင်းနေစားတယ်ဆိုရင်နေရာမှာ तू အာဟာရဓာတ်ပြေဆုံးအောင်နည်းနည်းလေးမှသူများများပါမယ်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုတော့ဥမာအရေးတစ်ခွက်တောက်မဲ့အစားနွားနုတစ်ခွက်တောက်လိုက်တာမျိုးအရေးတစ်ခွက်တောက်မဲ့အစားအာဟာရဖြော်ရေးတစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအာဟာရတန်ဖိုးမြင့်တဲ့အစားအစာမျိုးပို့ပြီးတော့ရွေးစားပေးတယ်နဲ့နောက်တစ်ခုကတော့ပြုတ်နေအန်နေတဲ့အချိန်မှာဆိုရင်သူဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အန်ပျောက်ဆေးတွေရှိရယ်အန်ပျောက်ဆေးတွေတောက်ပြီးတော့မစားခင်နိုင်ရောလောက်လို့မှတောက်လိုက်ပြီးတော့မှအစားကိုစားမယ်ဆိုရင်သူခါတိုင်းတနေနဲ့ပို့ပြီးတော့စားလို့ဝင်တယ်ပေါ့နော်အဲ့တော့စားတဲ့နေရာမှာဘယ်လိုမျိုးကြွေးချယ်စားသုံးလဲဆိုတော့အမြဲဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူးပုံမှန်စားတဲ့အတိုင်းညံ့ညံ့တတစားပေးရပြီအဲ့တော့ညံ့ညံ့တတစားပေးရဆိုရင်ညမှာထမင်းပါမယ်အသားကားပါမယ်ဟင်းဟင်းဟဲ့ပါမယ်ပေါ့နော်အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10စုံကနေ15စုံဝင်တဲ့လောက်လေးပေါ့တကယ်လို့9စုံမဲ့ဝင်လဲ9စုံပေါ့နော်အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15စုံလောက်ဒီစားပေးတင်တယ်အဟင်းဟင်းဟဲ့အနေနဲ့ကတော့တရုတ်ပကံလုံးတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်အသားကားအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဖွားတဝက်ရွယ်တဒုံးနှစ်တုံးလောက်ပေါင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတော့တကယ်လို့ဒီထမင်းတစ်ပတ်ကမစားနိုင်ဘယ်လိုလုပ်ကြမလဲအဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါဟင်းမြွက်တွေကိုစံပြုတ်ပြစ်ပြစ်တစ်ခွက်အနည်းနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင် तू ကဝါးစရာလည်းမလိုတော့ဘူးမောနေအချိန်မှလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါတွေအဆင်မပြေဘူးဝယ်ရတာဒါမှမဟုတ်ခုနကမစားချင်ဘူးဆိုရင်အသားငါအစားဒီစံပြုတ်ထဲကိုချုပ်အကာတွေထည့်ပေးလို့ပြုတ်ပေးလို့ရတယ်ပဲနီလေးမျိုးတွေထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်အဲ့အမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြစ်မယ်ပေါ့အဲနောက်တစ်ချက်ကဒီကြက်ပြုတ်တွေလိုကြက်ပေါင်းတွေလိုလည်းဒီစံပြုတ်ထဲမှာရောပြီးတော့တောက်လို့ရတယ်ဒီနည်းနဲ့တော့အစာအာဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာတွေကို9ချိန်အနေနဲ့6ချိန်ခွဲပြီးတော့စားပေးရမယ်ပေါ့နော
်ဒီချိန်မှာကိုဗစ်ကြောင့်ဖျားနာတာဟာလက္ခဏာပြင်းထန်မှုမရှိတာကြောင့်တာမန်တကွေးဖျားနာလို့ယူဆပြီးပိုးပိုးဆဆနေမိကြပါတယ် ဖျားနာတဲ့သူတွေအနေနဲ့ကိုဗစ်ဖျားနာဖြစ်နိုင်တယ်လို့ယူဆပြီးတခြားသူတွေကိုကူးစက်မှုမရှိအောင်ကူးစိုက်နေဆိုင်ပေးကြဖို့လိုတယ်လို့သမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဒေါက်တာဦးမောင်မျိုးကဖျားနာမှုတိတ်မရှိတဲ့အတွက်ကြောင့်ယခုအချိန်မှာနှာစည်းချောင်းဆိုးတယ်ဆိုလို့ရှိရင်ဆရာတို့ကဒီအိုမီကရွန်မျိုးကအစ်စ်များခံစားနေရပြီလားဆိုပြီးတော့တန်တရားရှိဖို့လိုတယ်။အဲ့တော့တန်တရားရှိတယ်ဆိုဘာလို့ရမလဲဆိုကိုယ့်စီကနေသူများကိုမကူးစက်အောင်စပြီးနေခံရတော့မယ်။နော်အဲ့တော့ခုမှကိုဗစ်ယောဂါဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေဆရာတို့ကဒါတို့ဒီ cough etiquette ပေါ့နော်နှာခြေချောင်းဆိုးမယ်ဆိုရင်ပုတ်ပြီးဆိုးပါဆိုတော့ဒီဟောပေါ့အဲနီတီကိုလိုက်နာဖို့ဖြစ်တယ်နော်အဲ့တော့ခုမှတ िश ူးစားရှင်တ िश ူးနဲ့အုပ်မယ်မရှိဘူးဆိုရင်ဆရာတို့ရဲ့ဒီကိုယ့်ရဲ့လက်တထောင်ထဲကိုနှာခြေချောင်းဆိုးတဲ့အကျင့်ဒီဆောင်ရွက်ပေးလို့ရတယ်အိမ်ပြန်ထွက်တော့မယ်ဆိုအခုချိန်မှာစပြီးတော့ mask ကိုမတက်တဲ့သူများပို့ထွက်တာပေါ့နော်ပြန်လဲတက်ဆင်သစ်ပြီးတခုကကိုစီရပိုသူများစီမထွက်ဘူးနှစ်ကသူများစီရပိုကိုစီပြန်မဝင်တာအောင်ဒါလေးတွေကိုပြန်လဲစတင်ဆောင်ရွက်တင်ပြီပေါ့နော
်လက္ခဏာပြောတဲ့ကိုဗစ်ကူးစက်မှုတွေဟာတက်ကြီးရွယ်ဦးတွေနဲ့ကိုခံအနေနဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ဖျားနာပြီဆိုရင်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲအရေးပေါ်အခြေအနေအဖြစ်ကိုမရောက်ရှိအောင်ပြုစုဆောင်ရှောက်ကုသပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရဲ့ဒီစနေတနင်္ဂနွေဒီရုပ်သံအစီအစဉ်မှာလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်အခုဆက်လက်ပြီးတော့ဥကြော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်မြန်မာနိုင်ငံမှာဒီစစ်ကောင်စီနဲ့အာဏာသိမ်းမှုကိုဆန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတို့အားပြိုင်ပွဲမှာရုရှားကြောင့်စစ်ကောင်စီဘက်ကိုပိုးပြီးအလေးသာသွားနိုင်ပါသလားဒါမှမဟုတ်ဒီစစ်အေးကာလတုန်းကတချို့နိုင်ငံတွေကြုံခဲ့ရသလို proxy war လို့ခေါ်တဲ့ဒီဂျားလူဒုထားတဲ့ဒီစစ်ပွဲရဲ့စစ်မြေပြင်ဖြစ်လာနိုင်ပါသလားအမေရိကန်ပြည်ထောင်စုကမြမအရေးသုံးသက်သူပါမော့ခမီမီဝင်းဘက်နဲ့ဥကြော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါရရှင်
ဒေါက်တာမီမီဝင်းဘက်ခင်ဗျာဒီကနေ့ချွေးနေတဲ့အကြောင်းအရာကတော့ရုရှားနဲ့မြန်မာနိုင်ငံအထူးသဖြင့်ရုရှားနဲ့စစ်ကောင်စီတို့ပုံမနီးစပ်လာတဲ့ကိစ္စဒီလိုနီးစပ်မှုဟာမြန်မာနိုင်ငံတွင်းနဲ့ဒေသတွင်းမှာဘယ်လိုရိုက်ခတ်မှုတွေရှိနိုင်သလဲဆိုတာကိုဆွေးနွေးခြင်းလို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့ကျွန်မပြောပြမယ့်အချက်အလက်တွေကပေါ့နော်ကျွန်မအနေနဲ့ပုဂ္ဂိုလ်တဦးပညာရှင်တဦးရဲ့အနေနဲ့ပြောပြတာပါကျမရဲ့အလောက်ကင်နဲ့ပတ်သက်ပြီးတော့ကုစလေအနေနဲ့ပြောတာမဟုတ်ပါဘူး US Department of Defense ရဲ့ကုစလေအနေနဲ့ပြောတာမဟုတ်ပါဘူ
းပထမဆုံးကတော့ရုရှားဟာမြန်မာနိုင်ငံရဲ့အခုပုံမနီးကပ်လာနေတဲ့အတွက်မြန်မာနိုင်ငံပြည်တွင်းအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကြည့်ကြအောင်ပါရုရှားစီကအကူအညီပို့ရလာတဲ့အတွက်စစ်ကောင်စီအနေနဲ့ပုံမအင်အားကောင်းသွားမလားသူတို့ကိုခုခံတွန်းလှန်နေတဲ့လူတွေအပေါ်မှာအနိုင်ရဖို့အတွက်အလားအလာပုံများသွားပြီလားဆိုတာပထမဆုံးသုံးသပ်ပေးပါခင်ဗျာ
โอเคအခုအချိန်မှာပေါ့နော်ရုရှားကမြန်မာနိုင်ငံကိုသူတို့မှာရှိနေတဲ့ youth equipment ပေါ့နော် equipment ဟောင်းနေသုံးနာပြီးသားလေဟောင်းနေကိုပြန်ပြီးတော့ရောင်းဖို့အတွက်မြန်မာကသူတို့ရဲ့ဈေးကွက်အဲ့ဒါကြောင့်မလို့လုပ်နေတာနောက်တစ်ခုကျတော့သူတို့က Ukraine ကိုသွားပြီးတော့ဝင်င်းလုပ်တဲ့အခါမှာနိုင်ငံတကာပေါ့နော်ကီရီဆိုင်ကနေပြီးတော့ sanction တွေအလုပ်ခံထားရတယ် UN ထဲမှာ vote လုပ်လာပြီးသူတို့ထောက်ခံမဲ့နိုင်ငံတွေတိတ်မရှိတော့တဲ့အခါကျတော့မြန်မာနိုင်ငံကို SEC ကိုအသုံးချပြီးတော့သူတို့ထောက်ခံဖို့လုပ်တာပါဒါပေမဲ့ကယ်၍မြန်မာစစ်တပ်ကပေါ့နော် SEC တို့ကမဝင်နိုင်တော့ဘူးမဟုတ်ဆိုလို့ရှိရင်သူတို့အဲ့ဒါရောက်မှာမဟုတ်တော့
ဟုတ်ကဲ့
သူတို့အလကားဒီလက်နက်တွေပါကြီးအလကားပေးနေတာမဟုတ်ဘူးသူတို့အဲ့ဒီဥစ္စာကြီးရောင်းနေတာ
ဆိုတော့သူတို့အကျိုးစီးပွားအတွက်အဓိကပေါ်တင်ရမှာနော်ရုရှားဘက်က
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်ကအကျိုးမရှိဘူးလားဒီလိုဆက်ဆံတဲ့အတွက
်သူတို့ဝယ်နိုင်တဲ့မြကာလာပတ်လုံးတော့သူတို့နည်းနည်းဟို support ပေါ့နော်သူတို့ရဲ့ပံ့ပိုးမှုရတာပေါ့ဒါပေမဲ့ဒီနေ့မပေးနိုင်တော့ဘူးဆိုလို့ရှိလို့ရှင်သူတို့အလကားလာပေးမှာမဟုတ်ဘူးဒီလူတွေကဒီရုရှားနေရာပေါ့နော်ဒါမြန်မာနိုင်ငံကိုဂုတ်ကိုသွေးလာဆုတ်တာလေဒီတော့တကယ်လို့သွေးကုန်ပါဆိုရှိလို့ရှင်သူတို့ဒီတိုင်းမပြစ်သွားမှာပေါ့
ဟုတ်ကဲ့အဲ့ဒီတော့တခုလောလောဆယ်မှာမကြသိခင်ကပဲမြန်မာနိုင်ငံဟာရုရှားစီကရေနံဝယ်မယ်ဆိုတော့မြန်မာနိုင်ငံမှာလည်းလောင်စာအခက်အခဲကအများကြီးရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ဆိုတော့ရုရှားစီကလောင်စာတွေဓာတ်စီတွေဝယ်ယူလိုက်ခြင်းအပြင် မနိုင်ငံလုပ်ငန်းတွေအတွက်မြန်မာနိုင်ငံမီးလင်းလာမယ်ပြည်သူတွေအတွက်ကောတတိယအဖြစ်အကျိုးရှိတယ်လို့ဆိုရင်မှားမလားခင်ဗျာလား
အဲ့ဒီဥစားကတော့စစ်တပ်ကဝယ်လာတဲ့စီတွေပေါ့နော်ဟိုသူတို့ပိုင်သူတို့ပြန်သုံးပါလားသူတို့ပြည်သူလူထုကိုဝေချပြီးတော့သုံးပါလားညီမမသိဘူ
းဟုတ်ကဲ့
ဆိုအကယ်၍သူတို့လိုမျိုးပြည်သူလူထုကဒီစီဝယ်လာတဲ့ဥစားသူတို့မသုံးအောင်ဆိုလို့ရှင်ပြည်သူလူထုအတွက်လည်းလကားပါပဲ
ဆိုတော့ငါတို့ကအဲ့တော့အခုစစ်ကောင်စီရဲ့လက်နက်တွေကိုရရဆိုကြပါစို့ပတ်စံစီတုံးပေးနိုင်လို့အဲ့ဒီလက်နက်တွေကြောင့်စစ်ကောင်စီဟာသူတို့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေအပေါ်မှာစီးရဲအဖြစ်အစာစီးရလာနိုင်တယ်လို့ထင်ပါလား
ကျမအမြဲတမ်းပြောတယ်ဒီစစ်တိုက်တာနိုင်နေမနိုင်ဘူးဆိုတာကဒီဗျူဟာနဲ့ပို့ပြီးတော့သက်ဆိုင်တယ် fire power တဲ့လောက်လောက်မဟုတ် fire power က25ရာခိုင်နှုန်းပြီးတော့ဗျူဟာကောင်းလို့ရှိရင်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ကျမဆိုရရပြောတာရယ်သူတို့ view ဟာကသူတို့လုတ်တက်တာကတမျိုးပဲပြည်သူလူထုကိုအကြမ်းဖက်ပေါ့နော်ဒီလိုမျိုးပါလေရဲရဲဆက်ဆက်လုတ်တာပဲရှိတယ်သူတို့ဒီလိုမျိုးပြည်သူလူထုကိုရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းလုတ်လေလေပြည်သူလူထုကိုဓမြတိုက်လေလေအာဖိတ်ဆင်းရဲအောင်ဆင်းရဲအောင်လုတ်လေလေသူတို့ရဲ့ဘက်ကိုပြည်သူလူထုဒီ hot mind ကသွားမှာမဟုတ်ဘူးဆိုတော့ဘလောက်ပဲ weapon ရှိနေပါစေဒီ strategy เนาะဘယ်ဟာမကောင်းလို့ရှင်ဘလို့မှမနိုင်တာလို့ပြောလို့ရတယ
်အခုပြည်တွင်းနဲ့ပတ်သက်တဲ့ကြေမှုကိုပြောတဲ့နေရာမှာမိမိတင်ငါပြောခဲ့တဲ့စကားကိုသတိရပါတယ်ဆရာမတယောက်အနေနဲ့ဒီမိုကရေစီတောင်းဆိုပြီးတော့တိုက်ပွဲဝင်နေရတဲ့လူတွေဘက်ကောဘလို့အမှတ်ပြစ်လဲဆိုရင်အဲ့ဒီကပြောခဲ့တဲ့မိက B ပေးတယ်ဆိုတာ B+ ပေးတယ်ဆိုတာဆိုတော့အခု grading ပြန်ပြီးတော့ပေးကြည့်အောင်ဘလို့ပြင်ပါလဲ
ဒီလူလူဘက်ကပေါ့နော်သူတို့ကပို့ပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်သူတို့အတွက်ပို့ရတယ်နော်ဘာလို့လဲဆိုတော့စစ်တပ်ကလုံနေတဲ့နီးတွေကမအောင်မြင်နိုင်တဲ့ view ဟာတွေတုံ့နာတယ်လို့ပြောလို့ရတယ်ဆိုတော့ political prisoner လေးယောက်ကိုနော်ဆက်လိုက်တဲ့အခါမှာပြည်သူတွေကပို့ပြီးတော့နာကြီးလာတယ်ဆိုဒီနာကြီးမှုကသူတို့အမြဲတမ်းရှိနေတယ်အဲ့နာကြီးမှုကိုအသုံးချပြီးတော့အခုချိန်ကြီးသူတို့လုံနေတုံးပဲလုံနိုင်နေတုံးပဲဆိုတော့လေသူတို့ရဲ့ဟိုနေ persistent ပေါ့နော် persistent ကအရင်ကြီးမှရလို့ပြောလို့ရတယ် the persistent အနေနဲ့ကျွန်မ A ပေးလို့ရတယ် great A ပေးလို့ရတယ
်ဟုတ်ကဲ့နော်အခုခါမှာအရှိတောင်အရှာမှာမြန်မာနိုင်ငံဟာရုရှားအတွက်ခြေကုပ်စခန်းတစ်ခုဖြစ်လာနိုင်မယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့မဟာဗျူဟာကျတဲ့အိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လဲဖြစ်နေတယ်ဆိုတော့ဒီဝက်သဘောတော့ရောဘယ်လိုဖြစ်လာနိုင်မလဲထင်ပါလေလုံးဝကျေနပ်ပါပါမလားအဲ့ဒါကိုဟု
တ်ဘူးဆိုလို့ရှင် proxy war ပေါ့နော် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားတယ်မှာနော်ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပေါ့နော် armament တွေအလုံးကရုရှားလာနော်ဟိုဘက် EAO တွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တက်နေတဲ့ဥစားကတရုတ်နဲ့ဟိုနေရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးသပ်လို့ရှင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေပြန်ပြီးသုံးသပ်လိုက်လို့ရှင
်ဟုတ်ကဲ့ဒါပေမဲ့တချို့ကပြောကြတာကတရုတ်နဲ့ရုရှားကိုတစ်ဖက်နောက်ပြီးတော့ American ဥဆောင်တဲ့အနောက်နိုင်ငံတွေကိုတစ်ဖက်ထားပြီးတော့မြန်မာနိုင်ငံတွေမှာစစ်တပ်ကတရုတ်နဲ့ရုရှားဘက်ကဒီမိုကရေစီလိုလာတဲ့အင်အားစုတွေကအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကဆိုရက် proxy war ကအဲ့ဒီပုံစံမျိုး cold war တုန်းကလိုဖြစ်ပြီးတော့အဲ့ဒီတရုတ်ရုရှားဘက်အမေရိကန်အနောက်အစုဘက်အဲ့လိုနှစ်ချောင်းကွဲပြီးတော့ဖြစ်နိုင်တဲ့ proxy war မျိုးလိုလည်းတချို့ကသုံးသပ်ရေးသားကြတာတွေ့ရပါတယ်အဲ့ဒီကိစ္စကမီဘယ်လိုသုံးသပ်လို့ပါလဲ
well အဲ့ဒီမှာဆိုလို့ရှိရင် US American ရဲ့ weapon တွေပဲမှာလေသူ proxy war လို့ပြောလိုက်လို့ရှိရင် you know ကျွန်မခုနပြောသလိုပဲအဲ့ဒီမှာ American ဘက်ကတနက်တွေပါဘာမှမရှိဘူး right သူတို့ပြောတဲ့ proxy war အဲ့ဒီဥစားက misinformation ပဲတရုတ်ရဲ့ misinformation လို့ပြောလို့ရတယ်ဒါပေမဲ့ US American တွေကကူညီပါတယ်ဒါပေမဲ့ကူညီတဲ့ဥစားများတော့ humanitarian assistance နော်ဒီဒုက္ခသည်တွေကိုကူညီတာ diplomatic support ပေါ့နော်ဒီ democracy ကိုသူတို့ကူညီပေးတာတကယ်စစ်တိုက်နေတာ proxy war ကြတော့ weapon တွေကြီးလိုက်လို့ရှင်တရုတ်နဲ့ရုရှားရဲ့ weapon တွေကမြန်မာနိုင်ငံမှာဝင်ပြီးတော့ချနေကြတာ
အဲတော့ American ကလူသားချင်းစာနာတဲ့အကူအညီတွေသာပေးနေတယ်အပိစကားတွေပြောနေတယ်လက်နဲ့မထောက်ပံ့ဘူးလို့ပြောတယ်အခုခါမှာ USIP ကတလောတွန်းကပဲအဲ Scott Marshall မြန်မာနိုင်ငံမှာ American သမ္မတကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်အပါအဝင်ပေါ့လေတချို့ကပြောကြတယ် ခုခံတွန်းလာတဲ့အင်အားစုတွေအောင်ပွဲအောင်ကူညီဖို့လိုပြီးဆိုတော့တိုက်တွန်းနေကြတာရှိပါတယ်။အဲ့ဒီကိစ္စကဘယ်လောက်ထိရောက်နိုင်ပါသလဲ။အဲ့လိုကူညီသင့်တယ်လို့ကဒေါက်တာမီမီဝင်းဘတ်အနေနဲ့ထင်ပါသလားခင်ဗျာ။
အဲ့ဒီကူညီဖို့အတွက်ကကျွန်တော်ဝါရှင်တန်တို့ဘာလို့မှအများကြီး discussion တွေလုပ်နေကြရဲ့ဆိုတော့အာကျွန်တော်ဗာလဲဖြစ်မလားမဖြစ်လားကျွန်တော်တော့အဲ့ဒါတော့မသိဘူးဒါပေမဲ့အခုဆိုလို့ရှိရင် political prisoner လေးယောက်အာစက်ဖြတ်ပြီးတဲ့အဲ့ဒီဥစ္စာကပို့ပြီးတော့အတန်ကျဲလာတယ်ပို့ပြီးတော့များလာတယ် ambassador Vicky Bowman ကိုလည်းဟိုထောင်ချရဲဆိုတော့ကျွန်တော်ကြားရဲအဲ့ဒီဥစ္စ
ာဘယ်လိုထောင်တော့မချဘူးဖမ်းဆီးလိုက်တယ်ဗောလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖမ်းဆီးလိုက်တယ်လို့ကြားရဲလေအဲ့ဒါတွေကဒီ western country တွေမှာပေါ့နော်ပို့ပြီးတော့သူတို့ discussion တွေပုံများလာတယ်အရင်တော့သူတို့တွေကဟိုနေ Ukraine နဲ့ပတ်သက်ပြီးတော့နည်းနည်းလေးအာရုံစိုက်ပြီးတော့လုပ်နေတာအခုကျတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့အာရုံပြန်စိုက်လာပြီလို့ပြောရတယ်အ
ဲ့တော့နောက်ဆုံးနဲ့မရရင်မြန်မာနိုင်ငံစစ်ကောင်စီဘက်ကစစ်တပ်ဘက်ကရက်စက်ကြမ်းကြုတ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေပုံများလာရင်ဒီဘက်ကဝင်ရောက်ဆွဲဖက်ရေး think tank တွေကအကြံဉာဏ်ပေးတဲ့အတိုင်းမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးပေါ့နော်
Hey, you said double negative
ဖြစ်တယ်။ No, I just chill on time there was so good. I mean.
Oh, no, the think tank တွေပြောတဲ့ဥစ္စာကိုတို့ရော law maker တွေเนาะအစိုးရမှာရှိနေတဲ့လူတွေကဖတ်တယ်။သူတို့ဖတ်တဲ့ဥစ္စာပြီးတော့အဲ့ဒီဟိုများသောအားဖြင့်ပေါ့เนาะဒီသူတို့ရဲ့ policy တွေမှာ integrate လုပ်တယ်များသောအားဖြင့်အဲ့လိုမျိုးလုပ်တတ်တယ်။ဆိုတော့အခုတတော်မှာဒီဥစ္စာ think tank တွေပုံများပုံများဒီဥစ္စာကို recommendation ပေးလာတဲ့အခါကျတော့အဲ့ဒီ policy maker တွေအတွက် influence ရှိနိုင်တယ်လို့ပြောလို့ရတယ်။
ကျော်စန္ဒာရဲ့မြမရေးတုံသက်ချက်ပါရှင်အခုလိုရုရှားနဲ့မြန်မာဆက်ဆံရေးဆွေးနွေးတုံသက်ထားတာကိုနားဆင်ပြီးတဲ့နောက်မှာတစ်ဆက်တည်းပဲရုရှားကျူကျော်စင်းတဲ့ကုလပဒိညင်အကြောင်းပြောပြထားတဲ့ polygraph ကိုကြည့်ကြရအောင်ပါရှင်ရုရှားနိုင်ငံယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဟာအထူးစစ်ဆင်ရေးတစ်ခုဖြစ်ပြီးတော့ကုလသမဂ္ဂပဒိညင်နဲ့ကိုက်ညီတယ်လို့ရုရှားသမ္မတကပြောပါတယ်ဒါဟုတ်ဒီလိုမျိုးဟာဟုတ်မှန်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ polygraph အစီအစဉ်မှာကြည့်ကြရအောင်ပါရှင
်ရုရှားကယူကရိန်းကိုကျူးကျော်ဆစ်စင်တာကုလသမဂ္ဂပဒိညင်ကိုချိုးဖောက်တာမဟုတ်ဘူးလို့ဩဂုတ်16ရက်နေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်ယူကရိန်းမှာအထူးဆစ်စင်ရေးလုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်ကုလသမဂ္ဂပဒိညင်နဲ့အပြည့်အဝကိုက်ညီပါတယ်။ရည်ရွယ်ချက်ကတော့ရုရှားနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံဖို့ Donbass ဒေသခံတွေလူမျိုးတုံးတက်ဖြတ်မှုကနေအကာအကွယ်ပေးဖို့ဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။ဒီပြောဆိုမှုမှန်မှန်ပါဦး။ပြည်ပတိုင်းပြည်တစ်ခုရဲ့နယ်မြေပိုင်ဆို့မှုကိုအင်အားသုံးတိုက်ခိုက်မှုကိုကုလသမဂ္ဂပဒိညင်အပိုင်နှစ်ကွင်းစာကွင်းပိတ်လေးကတားမြစ်ထားပါတယ်။ရုရှားကယူကရိန်းကိုစစ်ရေးကျူးကျော်ပြီးသူ့ရဲ့အချုပ်အခြာပိုင်မှုကိုထိပါခဲ့ပါတယ်။ယူကရိန်းကိုစစ်ရေးရကျူးကျော်မှုဟာကုလသမဂ္ဂပဒိညင်အပိုင်51နဲ့ကိုက်ညီတယ်ဆိုပြီးတော့အရင်ကလည်းမဟုတ်တာကိုပြောခဲ့ပါတယ်။တကယ်တမ်းအပိုင်51ဆိုတာကတိုင်းပြည်တစ်ခုကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ဖြစ်ပြီးယူကရိန်းကရုရှားကိုစစ်ရေးရတိုက်ခိုက်တာချိန်ကြောက်တာမျိုးမရှိခဲ့ပါဘူး။ကုလသမဂ္ဂအဆိုအရ2022 February 24ရက်နေ့ကနေဇူလိုင်24ရက်အထိယူကရိန်းမှာအရက်သားထိခိုက်သေးဆုံးမှု12,282 ဦးရှိပြီးအဲ့ထဲမှာတေဆုံးသူ9,238ဦးနဲ့ဒဏ်ရာရသူ8,035ဦးလို့ရှိပါတယ်။နိုင်ငံရှစ်နိုင်ငံရဲ့လွှတ်တော်တွေကယူကရိန်းကိုရုရှားကျူးကျော်မှုဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့သတ်မှတ်ထားပါတယ်။
မမမတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ polygraph website စာမျက်နှာမှာတွားရောက်ကြည့်ရှုနိုင်ပါတယ်လိပ်စာကတော့ polygraph.info ဖြစ်ပါတယ်ရှင်အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရမှာပါ American Open Tennis ပြိုင်ပွဲကိုနယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်တဲ့သတင်းအပအဝင်နောက်ဆုံးရနာမည်ကျော်ဘောလုံးသမားအပြောင်းရွှေ့သတင်းတွေကိုကိုရရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
် American Open Tennis ပြိုင်ပွဲကိုတော့နယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်ပါပြီ
I'm hoping Serena Williams makes a pass
ဒီနေ့မှာ Serena Williams ဒီပြိုင်ပွဲအပြီးမှာတင်းနစ်ကစားတာကနေအနားယူတော့မှာနဲ့အမျိုးသားဘက်မှာ ကမ္ဘာနံပါတ်၁နိုဗာက်ဂျိုကိုဗစ်မှာကစားနိုင်တာတွေကဒီပြိုင်ပွဲမှာထိပ်ဆုံးကနေရာယူထားတဲ့သတင်းတွေဖြစ်နေပြီးတော့အလုံးကလည်းဆရီနာကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ
် I'm very very sad that Serena is retiring. I think she was a huge value to the sport.
Serena အနားယူတော့မယ်ဆိုတဲ့အတွက်ကျွန်တော်တကယ်ပဲစိတ်မကောင်းပါဘူး။သူကအားကစားလောကအတွက်တော့တကယ်ကိုတန်ဖိုးရှိတဲ့သူတူပါ။အားကစားသမားကောင်းတယောက်ဖြစ်ုံနဲ့မကပါဘူး။အသားယောင်ရှိတဲ့သူတွေအတွက်လည်းသူကတကယ်ကိုအရေးပါတဲ့သူတူပါ။မြို့သမီးတင်းနစ်ပွဲအနေနဲ့ရေဘူးရပြောရရင်တော့သူကအားနဲ့မှန်နဲ့ပါဝါသုံးပြီးကစားတာကြောင့်မြို့သမီးပွဲတွေကိုပြောင်းလဲပြစ်နိုင်သူလို့ပြောရမှာပါ။
ဒန်လာနီကကစားခဲ့တဲ့ပထမအဆင့်ပွဲမှာတော့ဆရီနာဝီလျံကဒန်ကာကိုဗနစ်ကို 6-3-6-3 နဲ့တပွဲပြန်နိုင်ပြီးတော့ဒုတိယအဆင့်ကိုတက်သွားပြီးဖြစ်ပါတယ်။ညောမျိုးကအာဇာရှ်ကွန်ကြီးမှာပြိသက်တွေကွင်းလုံးပြစ်လာပြီးတော့ဆရီနာကိုဒီပွဲမှာအားပေးခဲ့ကြပါတယ်။စောပိုင်းမှာတော့ဆရီနာဟာစိတ်လုံရှားနေပုံရပါမယ်။နောက်ပိုင်းမှာတော့တဖြည်းဖြည်းတည်တည်ငြိမ်ငြိမ်နဲ့အကောင်းဆုံးကစားသွားနိုင်ခဲ့တဲ့အတွက်တပွဲပြန်နိုင်သွားခဲ့တာပါ။ပွဲပြီးမှာတော့အမေရိကန်ကနာမည်ကြီးတင်းနစ်ကစားသမားဟောင်းဘီလီဂျင်ကင်းကိုရိုင်းကဂုဏ်ပြုစကားပြောခဲ့သလိုခွင်းထဲမှာရှိတဲ့ပရိသတ်တွေကလည်း We love Serena ဆိုပြီးတော့ပွဲကြည့်စင်ပေါ်မှာစာရန်တွေဖော်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဆိုတော့ Serena အနေနဲ့ဘယ်လောက်ထိဆက်ပြီးတော့ခီးဆက်နိုင်မလဲ။တေချာတာကတော့သူ့ကိုချစ်တဲ့ပရိသတ်တွေကတော့သူ့ရဲ့နောက်ဆုံးပြိုင်ပွဲလေးဖြစ် American မြေမှာကျင်းပတဲ့ US Open ပြိုင်ပွဲလေးဖြစ်တဲ့ဒီပွဲမှာ Serena ကိုနောက်တစ်ကြိမ်ထပ်ပြီးတော့ဘိုးဆွဲစေချင်မှာကတော့အသေးချာပဲဖြစ်ပါတယ်။အမျိုးသားဘက်မှာတော့ဒီနှစ်မှာနာမည်ကြီးနိုဗာက်ဂျိုကိုဗစ်ကာဝယ်ဆေးမထိုးတာကြောင့်ဝင်ဝင်မရပါဘူး။ဂျိုကိုဗစ်ကတော့သူ့အနေနဲ့ဒီနှစ် US Open ကိုဝင်ပြိုင်နိုင်မှာမဟုတ်ဘူးဆိုပြီးတော့စောပိုင်းကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါဗျ။ဂျိုကိုဗစ်ဝင်မပြိုင်နိုင်တာနဲ့ပတ်သက်ပြီးတော့ American Open Tennis ပြိုင်ပွဲရဲ့ဒါရိုက်တာတူဖြစ်တဲ့ Stacey Alastair ကတော့
This 2022 US Open without Novak is sad. There's no denying it. He is
ဒီနေ့ US Open မှာ Novak Djokovic မပါတာတော့စိတ်မကောင်းပါဘူး။ဒါရှင်းပါတယ်။ "तू ကပြောရရင်တမိုင်းတစ်လျှောက်အကောင်ဆုံးလို့တောင်ပြောနိုင်ပြီးပရိသတ်တွေကလည်းသူ့ကိုချစ်ကြပါတယ်။ तू က US Open ကို3ကြိမ်ဘူးဆွဲထားပြီးကျမတို့လည်းသူ့ကိုကစားစေချင်ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးကျမတို့မှာသတ်မှတ်ထားတဲ့မူဝါဒမရှိပါဘူး။ဒါပေမဲ့ပြည်အောင်စုအစိုးရရဲ့ပြည်ဝင်ခွင့်ဥပဒေမှာတော့အဲ့ဒီသတ်မှတ်ချက်ရှိပြီးတစုံတရာအကြောင်းလည်းမရှိပါဘူး။ကျမတို့အနေနဲ့သူ့ကိုဒီမှာလာကစားစေချင်ပြီးရှင်းနေမှာတော့သူကစားနိုင်မို့ညှော်လင့်ပါတယ
်။ဂျိုကိုဗစ်ကကာကွယ်ဆေးမထိုးတာကြောင့်ဒီနေ့အစောပိုင်းကကျင်းပခဲ့တဲ့ Australian Open ကိုဝင်ခွင့်မရခဲ့သလိုအခုခါ American Open ကိုလည်းထပ်ပြီးတော့ဝင်ခွင့်မရခဲ့တာဖြစ်ပါတယ်။မြို့သားဘက်မှာတော့မနစ်ကလက်ရှိ Champion က Russia က Daniil Medvedev ဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့ Britain က Emma Raducanu ဖြစ်ပါတယ်ခင်ဗျာ။ကောက်သီးသတင်းတွေဘက်မှာကျင်းပတဲ့ FedEx ဖလာကောက်သီးပြိုင်ပွဲမှာရောက်အိုင်လန်သား Rory McIlroy Champion ဖြစ်သွားပါတယ်။ Delaware မှာကျင်းပတဲ့ဒီအခုနှစ် FedEx ကောက်သီးပြိုင်ပွဲမှာ McIlroy ကတစ်ချက်အသာနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။တတိယ round အပြီးမှာ American က Scottie Scheffler က6ချက်အသာနဲ့ဦးဆောင်နေတာဖြစ်ပေမဲ့နောက်ဆုံး round မှာတော့ Scheffler က3ချက်ပိုရိုက်ပြီးတော့ McIlroy ကသတ်မှတ်ရိုက်ချက်ထက်4ချက်ရှော့ရိုက်ခဲ့တာကြောင့်နောက်ဆုံးမှာ McIlroy ကစုစုပေါင်းရိုက်ချက်21ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီဘက်နိုင်ရလိုက်တဲ့အတွက် Michael Wright ဟာလည်းစုချင်းငွေဖြစ် American Dollar 18သန်းရသွားခဲ့ပါတယ်ခင်ဗျာကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ
် Vamos a estar listos con todo el equipo en Qatar para que todos
ကဘာတော်ငါဘောလုံးပြိသက်တွေအားလုံးကိုပွဲတွေကြည့်ဖို့ပျော်ပျော်ရွှင်ရွှင်ဆင်နွှဲကြဖို့အတွက်ကြိုးစားပါတယ်။ဒါပေမဲ့တရားဥပဒေပြဿနာလုပ်ဖို့အတွက်ကာတာနိုင်ငံကိုလာမယ်ဆိုရင်တော့ကြိုးစားမှာမဟုတ်ပါဘူး။လူတိုင်းရဲ့လုံခြုံရေးကအရေးကြီးဆုံးဖြစ်တာကြောင့်ကျွန်တော်တို့အဒီနဲ့လုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပါတယ်။ဒါပေမဲ့ဒီပြိုင်ပွဲကထူးခြားတဲ့ပွဲဖြစ်လာမှာပါ
။ကော့စတာရီကာနိုင်ငံကိုရောက်ရှိနေတဲ့အတွက်မှာမစ္စတာအင်ဖန်တီနိုကအဲ့လိုပြောလိုက်တာပါ။ဒါပြင်ကမ္ဘာဖလားကိုမူလသတ်မှတ်ထားတာတည်းရဲ့စောပြီးကျင်းပတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ
် De un día el comienzo del mundial para dar la
ကမ္ဘာဖလားသမိုင်းဆင်လာမှာအမြင်ရှိခဲ့တဲ့အတိုင်းဖွင့်ပွဲအခမ်းအနားနဲ့ပထမဆုံးအဖွင့်ပွဲစဉ်ကိုဖြစ်အောင်ကျွန်တော်တို့ကမ္ဘာဖလားကျင်းပမယ့်ရက်ကိုတည်းရဲ့စောပြီးကျင်းပလိုက်ကြပါဒါကဘောလုံးသမိုင်းကိုလေးစားတဲ့အနေနဲ့လောက်တာဖြစ်ပြီးအီကွေဒိုးနဲ့ကာတာတို့ကစားကြမှာပါ
ကာတာကဘာဖလားဘောလုံးပွဲကိုတော့နိုဝင်ဘာ20ရက်နေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီးတော့ final ကိုတော့ဒီဇင်ဘာ18ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာဘောလုံးမှာအပြောင်းအရွှေ့သတင်းတွေဘက်မှာတော့ Manchester United က Ajax Amsterdam အဆင့်မှာကစားနေတဲ့ Brazil တောင်ပိုင်းကစားတော်မှာ Anthony ကိုဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ် Man U က Anthony ကိုဝယ်ဖို့အတွက်Euro တန်း100နဲ့သဘောတူလိုက်တာဖြစ်ပြီးမန်ယူနေနဲ့ကနဦးဖြစ်တဲ့ Euro 95တန်းအရင်ပေးပြီးတော့ကျန်တဲ့50ကိုတော့နောက်ပိုင်းမှာဖေးသွားမှာဖြစ်ပါတယ်။မန်ယူနဲ့အန်တိုနီတို့9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးဖို့အချက်လဲပါဝင်တယ်လို့ဗြိတိန်သတင်းတွေကတော့ဖော်ပြပါတယ်။ဒါကနယ်သာလန်ဘောလုံးသပိုင်းမှာစံချိန်တင်ပြောင်းရွှေ့မှုဖြစ်ပြီးတော့မန်ယူအတွက်ကတော့ဒါကဒုတိယအများဆုံးပြောင်းရွှေ့ခြင်းဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းဘရာဇိုကွလင်ကစားသမားဟောက်ကာဆမီရိုကိုခေါ်ထားသလိုစောပိုင်းကတော့ဒိမက်ကွန်းလိုက်လူအရစ်ဆန်အာဂျင်တီးနားနောက်တန်းလူမာတီနက်စ်နဲ့နယ်သာလန်နောက်တန်းလူတာရယ်မလာစီယာတို့ကိုခေါ်ယူအားဖြည့်ပြီးတော့အခုဆိုရင်ဘောလုံးသမားတစ်ဝဲတာဟာပေါင်126တန်းရှိသွားပြီဖြစ်ပါတယ်။နီးပြားတစ်တန်ဟက်အနေနဲ့တော့ဒီနေ့မှာမန်ယူအသင်းကိုဘယ်လောက်ထိအောင်မြင်အောင်လုပ်နိုင်မလဲ။မန်ယူအသင်းရင်လိုအောင်မြင်မှုတွေရဖို့အချိန်ဘယ်လောက်လိုမလဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်သလိုမန်ယူအသင်းကရောနီးပြားတစ်တန်ဟက်ကိုဘယ်လောက်ထိအချိန်ပေးမလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်လို့ပြောရမှာဖြစ်ပါတယ်။အီတလီဘက်မှာတော့ရိုမာအသင်းကအီတလီတိုက်စင်မှုအန်ဒရီယာဘလော့တီကိုတနစ်စာချုပ်ချုပ်လိုက်ပါတယ်။ဘလော့တီဟာတိုရီနိုမှာ9နှစ်ကြာကစားပြီးတဲ့နောက်စာချုပ်တက်တန်းကုန်ဆုံးခဲ့ပြီးရိုမာအသင်းကိုပြောင်းရွှေ့ခြင်းမပါဘဲနဲ့အလွတ်ပြောင်းလာခဲ့တာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကအန်တိုနီကိုခေါ်လိုက်တဲ့အချိန်မှာမယူတိုက်စင်မှုဟောင်းအက်ဒါဆန်ကာဗာနီကတော့စပိန်ကဗလန်စီယာအသင်းနဲ့စာချုပ်ချုပ်လိုက်ပါတယ်။
sabemos lo que representa Valencia lo que es entonces eso a nosotros nos ilusiona
digo ပြောင်းလာရတဲ့အဓိကအကြောင်းကတော့ Valencia အသင်းဟာအသင်းကြီးတစ်သင်းဖြစ်ပြီးအဓိကကြတဲ့စိန်ခေါ်မှုတွေကိုလုပ်နိုင်တဲ့အသင်းပါဘောလုံးကစားတဲ့ဆိုတာဘောလုံးပေါ်ချစ်နှံ့နိုးတဲ့စိတ်ဝါသနာနဲ့စိတ်အားထက်သန်မှုအပေါ်မှာအခြေခံပြီးကစားတာဖြစ်ပါတယ်ဒါကြောင့်ဒီကိုပြောင်းလာခဲ့တာပ
ါ Valencia ကကဗာနီကိုပြောင်းရွှေ့ခြင်းမပါဘဲခေါ်ယူခဲ့တာဖြစ်ပြီးတော့နှစ်နှစ်စာချုပ်ချုပ်လိုက်တာပါဒါကြောင့်ကဗာနီဟာဗလန်စီယာမှာ2024ခုနှစ်ထိရှိသွားမှာဖြစ်တယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားလုံးကကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်ဗုဒ္ဓဘူးညချမ်း VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ယူကရိန်းတောင်ပိုင်းကဇဗိုရီရှားနျူကလ িয়ার ဆက်ရုံနာမှာနောက်ထပ်ပစ်ခတ်မှုတွေအတွက်ရုရှားနဲ့ယူကရိန်းတို့ဗိုလ်တပ်ဖူးနေမှာအပြန်အလှန်ဆွဆဲနေကြပါလေ။တချိန်နဲ့မှာပဲရုရှားရဲ့ Gazprom Sign ကုမ္ပဏီကဥရောပကိုဓာတ်ငွေတင်ပို့မှုခေတ္တရပ်ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်။ဥရောပကိုတင်ပို့တဲ့ပင်မသဘာဝဓာတ်ငွေပိုက်လိုင်း Nord Stream ကိုပြုပြင်မွမ်းမံဖို့အတွက်၃ရက်ကြာပိတ်ထားမယ်လို့ Gazprom ကကြေညာထားတဲ့အချိန်ဗိုလ်တပ်ဖူးနေမှာစတင်ပြီးလောင်စာတင်ပို့မှုကိုရပ်ဆိုင်းလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းကဇပိုရီရှားနျူကလ িয়ার ဓာတ်ပစ်ဆင်ကိုစိတ်ချလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်ကုလသမဂ္ဂစစ်ဆေးသူများအဖွဲ့တစ်ဖွဲ့ဟာယူကရိန်းကိုဖျက်ပြီးရုရှားထိန်းချုပ်ထားတဲ့စစ်အုံရှိရာကိုဗိုလ်တပ်ဦးနေမှာတွားနေပါပြီ။အဖွဲ့ဟာရပ်ပေါင်းများစွာနေထိုင်အလုပ်လုပ်မှာဖြစ်ပြီးလုပ်ငန်းဟာအလွန်ကိုရှုပ်ထွေးတဲ့လုပ်ငန်းဖြစ်တယ်လို့နိုင်ငံတကာအမှုဆိုင်အေဂျင်စီ IAEA ရဲ့ညွှန်ကြားမှုချုပ် Rafael Grossi ကပြောပါတယ်။စက်တင်ဘာ10ရက်မှာစတင်တဲ့သတင်းတစ်ပတ်ကြာရုရှားရဲ့ Vostok 2022ပူးတဲ့စီးလေ့ကျင့်မှုမှာအိန္ဒိယနဲ့တရုတ်တို့ပါဝင်မယ်လို့ရုရှားအစိုးရသတင်းဌာန TASS ပြောပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေချိန်မှာပြုတ်လုတဲ့ဒီပူးတဲ့စီးလေ့ကျင့်မှုမှာတရုတ်ရဲ့ပါဝင်မှုအတွက်မအံ့ဩကြပေမဲ့အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေဖြစ်တဲ့တရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြည်ပရမြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လာဆိုင်ငွေကိုပြည်ရင်းကိုလွှဲပြောင်းပေးမယ်ဆိုရင်လိုင်စင်ရဘဏ်တွေမှာလွှဲပြောင်းတော့ရောင်းချတာကိုယ်တိုင်30တာ21ရက်အတွင်းပြီးလောက်ဆောင်ဖို့အတွက်ဘိုးဘဏ်ကအမိန့်ထုတ်လိုက်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။တည်ရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ့်ပါပါရှင်။အတန်ဖန်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.